ဗြိတိန်ဝန်ကြီးချုပ်လစ်စထရတ်ကသူအဆိုပြုထားတဲ့အခွန်လျှော့ချရေးအစီအစဉ်တွေကြောင့်အစပိုင်းမှာအခက်အခဲတွေရှိနိုင်ပေမဲ့ပိုပြီးချမ်းသာကျော်ဝါတဲ့ပိုမိုထိရောက်အကျိုးရှိတဲ့အနာဂတ်ကိုဖော်ဆောင်ပေးမှာဖြစ်တဲ့အတွက်ကြံ့ကြံ့ခံပြီးကြော်လွှားပေးကြဖို့ဒီကနေ့ကျင်းပတဲ့ Conservative Party ညီလာခံမှာပြောကြားလိုက်ပါတယ
် We need to get Britain moving. We cannot have any more drift and delay.
ဘာမင်ဂမ်မြို့မှာကျင်းပတဲ့ဒီညီလာခံအတွင်းပါတီဝင်တွေရဲ့စိတ်ဓာတ်ကိုမြင့်တင်ပေးတဲ့မင်ကွန်းကိုပြောကြားခဲ့ပါတယ်။သူမအနေနဲ့အခက်အခဲတဲ့ဆုံးဖြတ်ချက်တွေကိုချမှတ်ဆောင်ရွက်သွားဖို့အစဉ်အသင့်ရှိကြောင်းပြောကြားခဲ့တယ်လို့သူကိုဝေဖန်ကြတဲ့အတိုက်ခံပါတီတွေအလုသမားတမကတွေတဘာဝပတ်ဝန်းကျင်ဆိုင်ရာတက်ကြွလှရှားသူတွေနဲ့သတင်းမီဒီယာတချို့တို့ဟာဖွံ့ဖြိုးတိုးတက်မှုကိုမလိုလားတဲ့အုပ်စုတွေဖြစ်တယ်လို့ပြောကြားပါတယ်။ဝန်ကြီးချုပ်တဲ့ဦးဆောင်မှုအပေါ်မင်းကွန်းထုတ်မှုတွေရှိနေချိန်ပါတီဝင်တွေရဲ့စိတ်ဓာတ်တွေမြင့်တင်ပေးနေအောင်ဝန်ကြီးချုပ်တဲ့ Trust ကရည်ရွယ်မင်းကွန်းပြောကြားခဲ့တာပါ။အစိုးရရဲ့မူဝါဒတွေပြောင်းပြန်ပြောင်းလဲခဲ့ရတာပါတီဝင်လွှတ်တော်အမတ်တချို့ကသူ့ရဲ့ခေါင်းဆောင်မှုကိုပြောင်းပြောင်းတင်းတင်းဆန့်ကျင်ကြတာနဲ့လာမယ့်အထွေထွေရွက်ောက်ပွဲမှာအရှုံးနဲ့ရင်ဆိုင်ရနိုင်တယ်ဆိုတော့လူထုသဘောထားစစ်တမ်းတွေထွက်ပေါ်နေချိန်မှာလေးရကြ Conservative Party ညီလာခံကိုကျင်းပခဲ့တာဖြစ်ပါတယ်။နေ့တန်ကြာတိုင်းပြည်စည်းဝါးကျဆင်းမှုနဲ့ရင်ဆိုင်နေရတဲ့အခြေအနေကနေရုံထွက်နိုင်ဖို့အခွန်ရှော့ကောက်တာနဲ့အစိုးရရဲ့မူဝါဒတွေဖြေလျှော့ပေးတဲ့နီလန်းတွေနဲ့ဆောင်ရွက်သွားမယ့်အစီအစဉ်တွေကိုလှုပ်ဆောင်သွားမယ်လို့ Trust ကကြေညာထားပါတယ်။ညီလာခံအတွက်ဝန်ကြီးချုပ်မင်ကွန်းပြောကြားနေချိန်မှာပဲပြည်သက်ထဲကထပ်ပြီးကန့်ကွက်ဆန္ဒပြသူတွေလည်းရှိခဲ့ပါတယ်ခင်ဗျာ။